ကျောင်းမြန်မာနယ်စပ်ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့မှာတကြံကြိုနှင်းညကပောက်ကွဲမှုနှစ်ကြိမ်ဇက်တိုက်ဖြစ်ပွားခဲ့ပါတယ်။ဒီပောက်ကွဲမှုကြောင့်လူအထိခိုက်အသေးပြောက်မရှိပေမဲ့ COVID-19 ရောဂါကြောင့်တောကများနေချိန်မှာဖြစ်ပွားတာကြောင့်စိုးရိမ်စိတ်ပိုခွဲရကြောင်းဒေသခံတွေကပြောဆိုတာကိုတင်ပြသွားပါမယ်။ဒီဘုံပောက်ကွဲတာနဲ့ပတ်သက်လို့မူဆယ်ဒေသခံတဦးကအခုလိုပြောပါတယ်။အလုံး
ဝဲတယ်။အလုံးကဟို MPD ရုံးရှင်းမှာ။အလုံးကမိဘဝင်မှာဖြစ်။အချိန်ကြာကြီးလို့ဆက်လိုက်တယ်ကျန်တဲ့ခွေးတော့မှအတန်ထွက်ခဲ့တာပဲအဲ့ဒါပဲကြာ။ဟောယုံလိုက် MPD ယုံနေလဲဖြစ်ခဲ့တယ်။ပုံကြီးကစားသည်ဖြစ်သွား။သူပြောင်းမှမဖြစ်ဘူး
။ပောက်ကွဲမှုဟာမူဆယ်မြို့ဟိုမွန်ရက်ကွက်ပြည်တော်စုလမ်းမကြီးမှာဖြစ်ခဲ့တာလို့လေဒေသခံတွေကပြောပါတဲ့။မူဆယ်မြို့ဂိူနာလူမှုကွန်ရက်အတင်းကဦးတောင်းထွန်းက
ဟိုနှလုံးကွဲတာဗျ။မိင၁၀နာရီခွေးလောက်ကပေါ့နော်။အဲမြို့ထဲမှာဝုန်းသူကတန်းနှစ်ချက်ကြားလိုက်ရတယ်ပေါ့နော်။အတန်းကျေတယ်အမေကြီးတွေတုံသွားတယ်အဲ့နဲ့ကျွန်တော်တို့တက်ကြည့်တဲ့အခါကျဒူဖေအဲ့မြမဆက်သွေးရေး MPT စင်ကဲရောင်းဆိုင်နဲ့မြမစာတိုက်နားမှာဘုံနှလုံးကွဲပါတယ်ဗျဘုံကွဲရဲ့တွေ့လူရောထိခိုက်မှုမရှိပေမဲ့ကားနှစ်စီးပေါ့ထိခိုက်ပျက်စီးရဲ့ငါအဲ့ဒီ MPT ဆက်သွေးရေးရုံးဆိုင်ရဲ့ပေါ့ဘုံကဲရောင်းဆိုင်ကောနော်ဘုံကဲရောင်းဆိုင်လည်းပျက်စီးသွားပါတယ်ဗျ
CCTV မှတ်တမ်းအရလူငယ်နှစ်ယောက်ကဆိုင်ကယ်နဲ့လာပြီးဖောက်ခွဲတာလို့သိရကြောင်းနဲ့ဘာကြောင့်ခွဲတယ်ဆိုတာတော့အတိအကျမသိရကြောင်းပြောပါတယ်။ COVID-19 ကာယောဂါဖြစ်ပွားနေချိန်မှာအခုလိုဘုံပေါက်ကွဲတာကြောင့်လူတွေပိုပြီးစိုးရိမ်မကင်ဖြစ်နေကြောင်းလဲဦးတောင်းထွန်းကအခုလိုဆက်ပြောပါတယ်
။ဟိုမူဆယ်တပြေလုံးလဲသူ့ရင်ထောက်ဖိတ်လိုက်ရတယ်ပေါ့နော်။အခုဒီလိုယောဂါဆိုးဖြစ်နေတဲ့အလုပ်ကြောက်နိုင်နေတဲ့အချိန်နဲ့ဒီလိုနိုင်ကွဲရတယ်ဆိုတော့ကျွန်တော်တို့တော့မျိုးလူကတော့ဆိုရင်လည်းဖြစ်နေတာပေါ့ဗျ။ဟုတ
်လောလောဆယ်မှာတော့တရားခံကိုစုံစမ်းဖော်ထုတ်တဲ့တည်မကြားသိရသေးပါဘူး။ပောက်ကွဲမှုနဲ့ပတ်သက်ပြီးရဲတပ်ဖွဲ့ကိုမေးမြန်းနိုင်ဖို့ဆက်သွယ်ခဲ့ပေမဲ့ဖြေချမဲ့တာဝန်ရှိသူမရှိကြောင်းသာတုံ့ပြန်ခဲ့ပါတယ်။မူဆယ်မြို့ဟာတရုတ်မြန်မာနယ်စပ်ကုံသွယ်ရေးရဲ့အချက်အခြာစခန်းဖြစ်တယ်လို့မူဆယ်မြို့အနီးပတ်ဝန်းကျင်ဟာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြီးစိုးလှုပ်ရှားနေတဲ့နယ်မြေလည်းဖြစ်ပါတယ်။ကျွန်တော်မိုးစောပါရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်